နာမည်ကတော့ခိုင်တဲ့ဇင်ပါရှင်ဒီမှာအခုထက်တန်းရှင်လေးလုပ်နေပါတယ
်ခုပြောနေတဲ့သူကတော့ရန်ကုန်မြို့ကလူငယ်တယောက်ဖြစ်တဲ့မခိုင်တဲ့ဇင်ပါသူက2013ခုနှစ်မှာတကုံတက္ကသိုလ်ကနေ LLB ဥပဒေဘွဲ့ရခဲ့ပြီး2018ခုနှစ်မှာ LLM ဆိုတဲ့ဥပဒေမဟာဘွဲ့ကိုရန်ကုန်တက္ကသိုလ်ပင်မကနေရခဲ့တဲ့သူဖြစ်ပါတယ်အခုတော့သူကထက်တန်းရှင်နေအဖြစ်နဲ့ဘဝကိုစပြီးတည်ထောင်နေသူပါမြန်မာနိုင်ငံမှာမိဘတွေအနေနဲ့ကိုယ်သားသမီးကိုမြေတောင်မြှောက်ပေးတဲ့အခါမှာဝင်ငွေကောင်းတဲ့ဆရာဝန်အင်ဂျင်နီယာဖြစ်ဖို့ဆိုတာတော့ပဲအဓိကအားပေးလို့ရှိခဲ့သလိုလူငယ်တွေကိုယ်တိုင်ကလည်းအလို့ကံရလွယ်တဲ့ပညာဝင်ငွေများနိုင်မဲ့ဘာသာရပ်တွေကိုပဲအဓိကဦးစားပေးသင်ယူလို့ရှိတဲ့အတွက်စိတ်ပညာဒသနိကဗေဒပညာပထဝီသမိုင်းစားတဲ့ပညာရည်တွေသင်ယူရသူနည်းလွန်းတယ်လို့ဥပဒေဘာသာရည်သင်ယူရသူလည်းနည်းပါတယ်။မခိုင်တစဉ်ကတော့ဥပဒေဘာသာရည်ကိုသင်ယူရင်းနဲ့ပိုပြီးစိတ်ဝင်စားလာရတာကနေအခုဆိုရင်အထက်တန်းရှင်းနေအဖြစ်တောင်းသံမွေးဝမ်းကြောင်းနေတာဖြစ်တယ်လို့သိလိုက်ရပါတယ
်။ပြောရမယ်ဆိုရင်တော့ဟိုလူငယ်အနေနဲ့ဒီဥပဒေကိုလေ့လာတဲ့အမှားနာကတော့လည်းနည်းနေသေးတယ်ပေါ့နော်။ဥပဒေဆိုလို့ရှိရင်စာအုပ်ကြီးတွေဖတ်တာပြင်းစရာကောင်းတယ်။ဥပဒေကနိုင်ငံတကာနိုင်ငံမှာဆိုတာအရေးကြီးဆုံးပဲ။ဒါပေမဲ့လေ့လာဖို့ရကြတော့စိတ်ဝင်စားဖို့နည်းနေကြသေးတာပေါ့နော်။စိတ်ဝင်စားဖို့ဆိုတာလည်းပဲငငယ်တွေကကြတာသူတို့စိတ်ဝင်စားအောင်လို့သိအောင်လို့ပြပြထားဖို့ဆိုတာလည်းဒါလိုအပ်တယ်ပေါ့ကွယ်။ညီမတို့ကြောင်းတက်ခဲ့တယ်ကြောင်းတက်ခဲ့ရရဲ့ပြောရမယ်ဆိုရင်သုံးပုံတစ်ပုံလောက်တောင်မှပဲဒါလက်တွေ့မှာအရှိန်အလုပ်ကိုလုပ်ကြတဲ့သူတွေဆိုတာတော်တော်ရှားတယ်။အဓိကကတော့အဲ့လိုပေါ့ချက်ချင်းဟိုပြောငွေမြင်ရတဲ့အလုပ်မဟုတ်ဘူးပေါ့နော်။အကြောင်းပြီးွားလည်းပဲဒါကိုယ်ဝန်စာကိုဖြည့်နေရသေးတယ်။ပညာတွေလိုက်ပြီးတော့ချိန်မှဆင်းအလိုမျိုးဟိုပညာလိုက်ယူနေရသေးတဲ့အချိန်ကလည်းဖြစ်နေကြအောင်လို့သူချင်းယောက်ျားလေးတွေဆိုရင်ပို့ပြီးတော့လမ်းကြောင်းနေလွဲကုန်ကြ။လွဲကုန်ကြရဲဆိုတော့ကိုယ်ယူထားတဲ့ specialization နဲ့ပြည့်စုံပြီးတော့မှတခြားအလုပ်တွေကိုလုပ်ငန်းဝင်တွေဝင်ရတယ်ပေါ့နော်။ဒါကလည်းအရင်ကနှမျောစရာကောင်းပါတယ
်။ဟုတ်ပါတယ်။တိုင်းပြည်တိုင်းလူအဖွဲ့စည်းတိုင်းမှာဥပဒေဆိုတာပြဋ္ဌာန်းထားကြသလိုတရားဥပဒေစိုးမိုးရေးဆိုတာကလည်းလူအဖွဲ့စည်းငြိမ်းချမ်းတည်ငြိမ်ရေးအတွက်အဓိကသွေးကြောတစ်ချောင်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့မခိုင်ပစင်က
ဥပဒေဆိုတာကဒါဟိုကြောက်ဆဲကောင်းတဲ့ຢာတစ်ခုမဟုတ်ဘူးပေါ့နော်။ဥပဒေဆိုတာကဒါလူတွေကိုကာကွယ်ဖို့ပြဋ္ဌာန်းထားတာဖြစ်တယ်။လူတွေအနေနဲ့ကပေါ့နော်။ဥပဒေဆိုတာကဒါကိုယ့်ရဲ့ရထိုင်ခွင့်ရှိတဲ့အခွင့်အရေးဆိုတာမျိုးလည်းပဲဥပဒေမှာပြဋ္ဌာန်းထားတာဖြစ်တဲ့ကြောင့်မို့လို့ဘယ်လိုຢာတွေကိုရထိုင်ခွင့်ရှိတယ်လဲဆိုတာတွေလည်းပဲလူတွေကပြရမယ်ပေါ့နော်။ကိုဘယ်လိုမျိုးလုံးလိုက်လို့ရှိရင်လည်းပဲဒါကဟိုပြည်မှုကျွလွန်ရရောက်တယ်လဲပြီးရမယ်ပေါ့နော်ဥပဒေဆိုတာကလူတွေကိုချိန်ချောက်တဲ့အရာမဟုတ်ဘူးဥပဒေဆိုတာကလူတွေကိုကာကွယ်ပေးဖို့ဥပမာဖြစ်ပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်အလူအကျန်းနေလို့တဲ့အခါမှာဒီလော်စီကတွေဖွင့်တယ်ပေါ့လော်စီကဥပဒေဆိုတာတက်ရှိတယ်ပြဋ္ဌာန်းထားတယ်ပေါ့နော်ဒါပေမဲ့လူတွေကမသိကြအောင်မသိကြတဲ့အခါကျတော့ဖွင့်တဲ့လူတွေကလည်းဥပဒေရှိမှမသိဘူးမသိတဲ့အခါကျတော့တို့ဒီလိုမျိုးဟိုလူအိတ်ချိန်ကြီးမှာပါအဲ့လိုမျိုးမသိဘူးတို့ဖွင့်ရတယ်ပေါ့နော်ဖွင့်တဲ့သူကလည်းဒါကျွန်တော်မှမသိဖွင့်နေပြီးတော့ခံရတဲ့သူကလည်းဒါကိုချိုးဖောက်ခံရမှမသိဒီလိုမျိုးခံနေရတဲ့ဟာတွေပေါ့နော်ဒီလိုမျိုးတွေလည်းရှိပါတယ်ဘူးဒီဈေးထဲမှာဆိုလို့ရှိရင်ဒီညီမတို့ဒီအစားအသောက်တွေမှာလေလူတွေအနေဖြစ်စေတဲ့ဓာတ်ရုပ်ဝေယျပစ္စည်းတွေအများကြီးပါဝင်နေတာပေါ့နော်ဒါတွေလူတွေကလေသိတယ်စားနေတဲ့သူကလည်းသိတယ်သုံးနေသူကလည်းသိတယ်ဒီလိုမျိုးလည်းထားကိုတိုင်ရတော့ရမယ်ဆိုတာမျိုးအဲ့လောက်ထိကိုတို့နားမနေကြအောင်မသိကြဘူးပေါ့နော်အဲ့ဒီမှာတို့ဒီအရင်းယူတဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကလည်းပဲအရင်ယူတဲ့အပိုင်းကလည်းဒါအားနည်းကြတယ်ကိုယ်အမှန်ပြောရလို့ရှိရင
်ဥပဒေဆိုတာနဲ့ပတ်သက်လို့လူတွေကြားမှာအရင်ဆုံးလိုအပ်တာကသူ့နယ်ပယ်အလိုက်ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိနေတယ်ဆိုတာကိုပထမအဦးဆုံးသိဖို့လိုအပ်ပါတယ်ဒုတိယကတော့အဲ့လိုသိပြီးရင်လိုက်နာဖို့လိုအပ်ပါတယ်တတိယအချက်ကတော့သိပြီးမလိုက်နာဘူးဆိုရင်အရေးယူဖို့လိုအပ်ပါတယ်လူတွေစီမှာဥပဒေနဲ့ပတ်သက်လို့သိရှိနားလည်အောင်ဘယ်လိုပြုစုပြောထောင်သင့်လဲဆိုတာကိုတော့မခိုင်သူစင်ကအခုလိုပြောပြပါတယ်
ဒီလိုလို့ရှင်ရကြတော့လေဟိုဒီကလေးတွေကိုဒီအခြေခံပညာအဲ့လိုမျိုးအရွယ်လေးရပါတော့ဒီကျောင်းနေရကလေးတွေကနေစပြီးတော့မှဒီလိုမျိုးဥပဒေကိုသူတို့အရင်နဲ့လိုက်မဲ့သူတို့ညံနဲ့နေရပါတော့ဒီလိုမျိုးဥပဒေတွေရဲ့အကြောင်းကိုအဲ့ရကသူတို့မိတ်ဆက်နေနဲ့ရောဒါသူတို့အပြင်မှာရှိတဲ့ဥပဒေနဲ့တွဲပြီးတော့မှသူတို့တည်အောင်သူတို့သမီးတွေကြနဲ့ပါတော့ပညာပေးတွေနဲ့သူတို့လုပ်ပေးဖို့လိုအပ်တယ်ကိုဒီလိုတွေခြားရမှာလဲပါတော့ဒီဟာတွေကိုတည်ဖို့ရန်အတွက်ကိုဒီအင်ယာဘေးတွေအနေနဲ့ဒီ legal awareness တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေအစိုးရအနေနဲ့ကမင်းများလုပ်ပေးဖို့လိုအပ်ပါတယ်။ဒါမှလူတွေကသိပြီးတော့ဒီလိုမျိုးဥပဒေရှိပါလားဒီလိုမျိုးတော့ဒါဥပဒေကိုချိုးဖောက်ရရောက်ပါလားဆိုတာမျိုးသိပြီးတော့သူကစဉ်းညာမှာဆိုတော့လေဒီလိုမျိုးအသိပညာပေးတဲ့အပိုင်းမှာလည်းအများကြီးလုပ်ပေးဖို့လိုအပ်ပါတယ်
။ဒါ့အပြင်မြန်မာစကားအခက်အခဲရှိတဲ့မြန်မာစကားမပြောတတ်ကြတဲ့တိုင်းရင်းသားတွေကြားမှာလည်းဥပဒေသိအောင်လိုက်နာအောင်သူတို့အခက်အခဲဖြစ်တဲ့အခါကူညီနိုင်အောင်တိုင်းရင်းသားဥပဒေပညာရှင်တွေတိုင်းရင်းသားရှင်တွေအများကြီးပေါ်ထွက်လာဖို့လိုအပ်တယ်လို့မခိုင်သူစင်ကပြောပါတယ်။
တိုင်းသားတွေလည်းပဲသူတို့ဒီငါတို့အခုဒီမှာဆိုလို့ရှိရင်လည်းဟိုကချင်တို့ချင်းတို့ကနေလာတင်တာတွေရှိရပါတော့ဒီငါတို့မိန်းမမဆိုလို့ဒီမှာတင်တဲ့ခါကျတော့အဲသူတို့အနေနဲ့လည်းပဲတကယ်ကိုဒီပညာရေးတွေကိုလေ့လာပြီးတော့မှသူတို့ကလည်းဆိုလို့ရှိရင်သူတို့လူမျိုးတွေအတွက်ကိုလည်းပဲဒါလိုက်ပြီးတော့ဆောင်ရွက်ပေးဖို့လိုရတယ်ပေါ့နော်များသောအားဖြင့်တိုင်းသားတွေဆိုတာလည်းပဲဒါအရင်ရိုးသားရတယ်လေဥပဒေကြောင့်ဆိုလို့ရှိရင်သူတို့မသိကြဘူးနားမလည်ကြဘူးပြောမရအဲ့လိုမျိုးဆိုရဲခါကြတော့သူတို့အတွက်လည်းပဲဒါအများကြီးအထောက်အကူဖြစ်တယ်ပေါ့နော
်ဒါကတော့အထက်တန်းရှင်းနေတယောက်ဖြစ်သူ့ဖွဲ့စည်းမှာအလုံးလုံးနေပြီဖြစ်တဲ့မခိုင်သူစင်ရဲ့အတွေ့အကြုံအကြံဉာဏ်နဲ့အတန်တွေပါညီလေးညီမလေးတို့ရောတရားဥပဒေစိုးမိုးပြီးငြင်းညံ့တဲ့သူ့ဖွဲ့စည်းတစ်ခုဖြစ်အောင်ဘလို့အကြံဉာဏ်တွေရှိကြလဲနောက်တစ်ပတ်မှာပြန်ဆုံကြမယ်နော်